ကိုလေးလုံးလူလူအောင်ကြွားမှုဖြစ်ပေါ်စေဖို့ကြံရွယ်လှုပ်ရှားတယ်ဆိုပြီးနိုင်ငံရေးပုံမှန်နဲ့စီအစိုးရကထောင်ဒဏ်အနှစ်20ချမှတ်ခဲ့တဲ့ဗကိုးမြို့တနတ်ပင်ဇာတိအရှင်နေမိန်တော်ဟာဒီဇင်ဘာ10ရက်ပြီးခဲ့တဲ့ဗိုလ်ထူးနေတော့ကမွန်ပြည်နယ်မော်လမြိုင်မြို့အကျဉ်းထောင်မှာပြန်လွန်တော်မူသွားကြောင်း RFA ကစုံစမ်းသိရှိရပါတယ်။တပ်တော်90ကျော်ရှိပြီဖြစ်တဲ့အရှင်နေမိန်တော်ဟာမော်လမြိုင်ထောင်တွင်းမှာကျန်းမာရေးစောင့်ရှောက်မှုမရတာကြောင့်နောက်ဆုံးမှာကွယ်လွန်သွားရတာဖြစ်တယ်လို့သူရဲ့တကားတော်ဆက်သူတူကအခုလိုပြောပြပါတယ
်အရှင်နေလင်ကကတက်တော်90လောက်ရှိပါပြီခင်ဗျာကိုလေးလုံးအရေးခေလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့သူ့ကို9ညနဲ့ဆွဲပြီးတော့ထောင်နာ20ချလိုက်တာခင်ဗျာအဲ့ဒီဟာထောင်နာ20ကနေပြီးအင်းစင်ကိုပို့တယ်အင်းစင်ကမှတစ်ဖြင့်မော်ဒန်နိုင်ထောင်ကိုပို့တာပါခင်ဗျာမော်ဒန်နိုင်ထောင်ကိုရောက်တဲ့အခါကျတော့သူကဒီကိုလုံးမှာအနာရီပေါက်ပြီးတော့သွန်းလဲမဖုံးမပေးနိုင်သလိုရည်လဲဖုံးပေးလို့မရတော့ဘူးခင်ဗျာအမတမအိုင်းကြီးချိနေပြီးတော့သူအချိန်ကြီးစိုးနေတာကိုအဲဒီမော်ဒန်နိုင်ထောင်မှာရှိတဲ့ထောင်မှုထောင်ပိုင်းကနေပြီးတော့သူ့ကိုစေကူကကွေကိုလည်းမပေးခဲ့ဘူးမလုပ်ခဲ့တဲ့နဲ့သူကအမတန်အကြေရန်ဒုက္ခရောက်ပြီးတော့ခေါင်းဝန်စာလာတွေ့မဲ့လူလည်းမရှိဘူးခင်ဗျအဲ့လိုဟာ7လပိုင်းမှာသူကပြန်လွန်တော်မူသွားခဲ့ရပါတယ်ကိုရဲ့7လပိုင်းကနေမှာတော့သူတို့မော်ဒန်နိုင်သုတ်တံမှာတကြိုလိုက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗ
ျစေဆွေရလက်ထက်မှာနိုင်ငံကြီးလှုပ်ရှားတဲ့တန်ဃာတော်တွေကိုထောင်ချလိုက်ပြီးဆိုရင်တင်ငန်းချုပ်ပြီးလူ့ဝတ်လဲခိုင်းလေးရှိပါတယ်အရှင်နေမိရနဲ့အတူမော်လမြိုင်အကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားဘဝနဲ့အတူနေထိုင်ခဲ့သူကဗျာဆရာငိမ့်တစ်ကအရှင်နေမိန္ဒအကြောင်းကိုပြောပြလာပါတယ
်အဲ့ဘကိုးတိုင်းနဲ့မှာပဲဆွဲခံလာအဲ့ရနေပြီးတော့အင်းစိန်မှာလေအင်းစိန်ရနေပြီးတော့2009 July 6 ရက်နေ့ကျတော့ဒီမော်လမြိုင်ကိုရောက်လာတယ်ကျွန်တော်တို့နဲ့အတူပဲပေါ့ဗျာအောင်ကြောင်းခံလာလေအဲ့ရနေပြီးတော့2009ခုကတော့ကျွန်တော်နဲ့အတူနေကြရတာပဲသူကအထက်မှာတော့အတော်လေးကျင့်ဝတ်သိက္ခာနဲ့ညီအောင်နေတာပါယဟန်သိက္ခာတော့မချပါဘူးအတော်လေးဟုတ်ကြပါတတိကြီးကြီးနဲ့နေခဲ့တဲ့တန်ကတော့တပါပါပဲဟိုထောင်တိုက်ပွဲတွေတော့သူကဖွဲတိုင်းပါခဲ့တယ်ပေါ့နော်ကျွန်တော်တို့ကဦးဆောင်ပြီးလုပ်ခဲ့ဆိုကျွန်တော်နောက်ကအမြဲတမ်းရက်ခဲ့တယ်ပေါ့
နိုင်ငံရေးအကျဉ်းသားတူဦးဖြစ်တဲ့အရှင်နေမင်ဒကိုစီအစိုးရအာဏာပိုင်တွေကစေကူသားခွင့်မပေးတာ၊ကျန်းမာရေးစောင့်ရှောက်မှုမပေးဘဲပြစ်ပယ်ထားတာဟာလူအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့အရှင်နေမင်ဒရဲ့ဒါရိုက်တာကြီးကဆိုပါတယ်
။သူတို့ကိုဆန့်ကျင်ဘက်လုပ်ရဆိုပြီးတော့အခုလိုအကျဉ်းသားတယောက်ဖမ်းနေဆိုတော့လေထောင်ဝင်စားလာတွေ့တဲ့လူမရှိတဲ့အင်မတားမှဒုက္ခရောက်နေတဲ့သူတို့ဖမ်းထားတဲ့အကျဉ်းသားပေါ်မှာတော့လူတယောက်ကိုလူတယောက်ကနေပြီးကျင်နာထောက်ထားစွာနဲ့ပြုစုယူရမှုတွေရှိရမှာပေါ့ဗျာ။ဒီတော့သူကသာသနာဝန်ထမ်းတူပါအခုလိုစီကူတာမှုမပေးတယ်လို့ပြည်သူဆောင်ရမှုတွေမရှိဘူးဆိုတာလူခွေကိုချိုးဖောက်နေတာဖြစ်ပါတယ်သူကထောင်ထဲမှာလည်းတကယ်တမ်းသူ့ရဲ့သိခါဘုတ်ကြီးနဲ့အညီသူနေခဲ့တယ်ညာဆုံးကိုလည်းသူမဖုံးပေးခဲ့ဘူးအဲ့ဒါကယဟန်တို့ရဲ့ရှိပြင်ရှိကြိုက်တဲ့သိခါဘုတ်ကြီးကိုစောင့်သိနေတယ်ဆိုတာကိုသိရတယ်နောက်ပြီးတော့ထောင်တွင်းမှာရှိကြတဲ့ကျန်တဲ့ထောင်သားတွေအားလုံးကိုလည်းသူကနေပြီးတော့ပြပတိလာအငြင်းမ်းပေးပါတယ်ဥပုံနေတိုင်းမှာတခြားပါလာဝင်တွေကများသိခဲ့ရင်ဗုဒ္ဓပါလာဝင်အစိုးရကဗုဒ္ဓသာသနာဝန်ထမ်းတဦးပေါ်မှာအခုလိုဆက်ဆံလာအင်မတန်မှဆက်ပြားကောင်းပါလေဗျာ
ကိုလေးလုံးလူလူလှုပ်ရှားမှုအတွက်ဆိုပြီးစေအစိုးရကထောင်နှံအနှစ်20ချမှတ်ထားစဉ်ကာလအတွင်းအရှင်နေမင်းနပြန်လည်တော်မူသွားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံလုံးဆိုင်ရာတန်ခတ်တပ်ပေါင်းစုပြည်တွင်းရဲ့ပြောခွင့်ရပုဂ္ဂိုလ်အရှင်ဓမ္မသီရိကလည်းမှတ်ချက်ပေးပြောဆိုပါတယ
်ရှင်းသွားရင်သာသနာကိုလည်းစော်ကားရရောက်တယ်ကာလာကငါ့ကိုဖြတ်ချင်းနေတဲ့စင်္ကြန်မှရက်ဆက်ကျန်ကျက်တဲ့ငင်းဆုံးမင်းကြီးရဲ့ဒုရက်တွေလေကိုကျွန်တော်ပြက်တက်ကဆုတ်ကြပါပဲကိုလေးလုံးအကြီးတော်ဘုံဆိုချမှုတော့ကောင်းတာ20ကြာခံလိုက်ရတဲ့တက်တော်50တနေ့ရှိပြီဖြစ်တဲ့မော်ဒန်အကျဉ်းတော်ကအရှင်နေမင်းကအခုလိုဟိုရရတော့တိုင်းလူကြီးကတက္ကသိုလ်မားကြီးရဲ့အကျိုးကြီးဝရှေ့ရှုပြီးတော့အပြတ်စွန်ပြီးလှုပ်ဆောင်သွားတဲ့ကိုရင်းရဲ့စာငါတပါးကိုအင်မတမသံတော်တာတာခြေကောဝါနေရပါလေ
အရှင်ဓမ္မတိတိမေးကြားသွားတာပါမြမစီအစိုးရကတော့အကျဉ်းထောင်နေတဲ့မှာနိုင်ငံရေးအကျဉ်းသားတွေမရှိပါဘူးလို့ညင်းဆိုလေရှိပေမဲ့လွတ်လပ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့စည်းရင်းပြုစုချက်တွေအရမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း2200ဝန်းကျင်ရှိနေသေးပဲဖြစ်တယ်လို့